စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုဆန့်ကျင်တဲ့လမ်းမော်လူလူဆန္ဒပြမှုတွေဖြစ်နေတာအခုဆိုရင်နှစ်ရက်မြောက်သွားပါပြီ။ရန်ကုန်မန္တလေးမြို့ကြီးတွေအပြင်မြန်မာနိုင်ငံမြို့တော်တော်များများမှာပါဆန္ဒပြမှုတွေရှိနေတာပါ။ဒီကနေ့လူလူဆန္ဒပြပွဲအခြေအနေကိုဖျော်ဖြေမြန်မာပိုင်းသတင်းတောက်ကျွန်မစုစုကတင်ဆက်ပေးပါမယ်။ ဒီကနေ့ရွေးကောက်ပွဲရလဒ်ကိုလက်မခံဘဲနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်ပါဝင်မယ်အပြတ်အသတ်နဲ့နိုင်ရခဲ့တဲ့NLD ပါတီခေါင်းဆောင်တချို့ကိုဖေဖော်ဝါရီလနေ့နနက်အစောပိုင်းမှာစစ်တပ်ကထိန်းသိမ်းခဲ့တာပါ။အဒီနောက်ရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကအာဏာလွှဲယူထားပါတယ်။အဒီနောက်ကစပြီးကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်ရပ်ဆိုင်ပြီးဆန္ဒပြတာအပါအဝင် ရန်ကုန်မြို့မှာတော့စန္ဒပြသူတွေဟာဒီကနေ့မှတော့မန္တလေးနေပြီးတော့မုံရွာမော်လမြိုင်မြို့တို့ပြင်မြို့ဆယ်မြို့ထက်မနည်းပါဝင်လာကြပါတယ်။ရန်ကုန်မြို့မှာတော့စန္ဒပြသူတွေဟာဒီကနေ့မနက်ပိုင်းကနေရာလေးနေရာထက်မနည်းထွက်လာကြပြီးအခုချိန်မှာတော့တမျိုးလုံးလေးပါးမှာဆေးအာဏာသိမ်းမှုပေါ်ကန့်ကွက်စန္ဒပြမှုတွေရှိနေပါတယ်။ ဖန်စီထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမ္မလာတို့ကိုပြန်လှုပ်ပြီးအပါဝင်တမ္မရောအာနာသိမ့်လိုက်တဲ့လုပ်ရပ်အပေါ်အပြင်းထန်ကန့်ကွက်ကြောင်းကြေညာကြတာပါ။ဒီကနေ့မွန်မွန်ပိုင်းတော့ကရန်ကုန်မြို့နယ်စုလေးဖျားအနီးကစန္ဒပြလူလူကို88ခေါင်းဆောင်ကိုမင်းကိုနိုင်ကလာရောက်အားပေးခဲ့ပါသေးတယ်။ တချိန်ထဲမှာပဲစီဗီယမ်တို့ခေါ်တဲ့စစ်အုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့ဆိုတဲ့ဝန်ထမ်းတွေအာဏာပြန်ဆိုင်လှုပ်ရှားမှုတွေလည်းဆက်ရှိနေပါတယ်။မနေ့ကမနက်အစောပိုင်းမှာပြည်သူတွေကဆန္ဒပြခဲ့ကြသလိုအာဏာသိမ်းထားသူတွေဘက်ကလည်းအင်တာနက်လိုင်းဖြတ်တောက်ခဲ့ကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့24နာရီကျော်ကြာပိတ်ထားခဲ့တဲ့အင်တာနက်လိုင်းတွေကို ွက်အနေနဲ့အရေးယူတာတွေမလုပ်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။